အခုတော့ဥက္ကံခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။2005မှာလက်မှတ်ထိုးတဲ့တနင်္ဂနွေအပြည့်ရဲ့စာချုပ် NCA မှာဂျာကာလာအတွင်းဆောင်ရွက်ရမယ့်အစီအစဉ်တွေကိုဖော်ပြထားပါတယ်။ဒီကာလအတွင်းအပြည့်ရဲ့ဒေသမှာကိုယ်ပိုင်အုပ်ချုပ်ရေးခိုင်မာလာရင်ငြိမ်းချမ်းရေးအလားအလာကောင်းနိုင်ကြောင်းဥက္ကံခင်ကသုံးသပ်ရေးသားထားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
အပြည့်အခရဆက်ထားပြီးငင်းချမ်းရေးရဖို့ကျွန်းပြေးနေခြင်းကာလကိုဂျာကာလာတို့အပြည့်ရစာချုပ်မှာပေါ်ပြထားပါတယ်။ဒီဂျာကာလာမှာအပြည့်ရနည်းမျိုးတွေဖွင့်ပြတုတ်တက်လာမယ်လုံးကျုံလာမယ်ဆိုရင်ငင်းချမ်းရေးရဖို့အလားအလာကောင်းလာမယ်လို့ဆိုပါတယ်။ဒါကြောင့်ဂျာကာလာအတွင်းဆောင်ရွက်ရမယ်အစီအစဉ်တွေကို2015အောက်တိုဘာမှာလက်မှတ်ထိုးတဲ့တနင်္ဂနွေလုံးပြတ်ခတ်တိုက်ခိုက်မှုရဆက်ရေးသဘောတူစာချုပ်မှာပေါ်ပြပါတယ်။စာချုပ်ရဲ့အခန်း6တစ်ခုလုံးဟာဂျာကာလာအတွင်းနှစ်ဖက်ညီနိုင်ပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုပေါ်ပြပါတယ်။ဂျာကာလာအစီအစဉ်နဲ့ပတ်သက်ပြီး X-ray ဆောက်ပါဝင်တဲ့သူတေတီရှင်ဦးအဖွဲ့ကလွန်ခဲ့တဲ့နှစ်ကစာရန်ထုတ်ဝေထားပါတယ်။မွန်ပြည်နယ်၊ကရင်နယ်၊ရှမ်းပြည်နယ်၊ပဲခူးနယ်၊ရန်ကုန်တိုင်းနေပြည်တော်ဆတဲ့နေရာတွေမှာသက်ဆိုင်သူ900နီးပါးကိုတွေ့ဆုံဆွေးနွေးမေးမြန်းတဲ့အပေါ်အခြေခံထားတဲ့စာရန်ပါပဲ။အနောက်တိုင်းဆီနိုင်ငံနဲ့ဂျပန်ကအလူရှင်အဖွဲ့အစည်းတွေတည်ထောင်ထားတဲ့ပူးတွဲငြိမ်းချမ်းရေးရန်ပုံငွေ Joint Peace Fund ရဲ့အကူအညီနဲ့သုတေသနလုပ်တာဖြစ်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲအောင်မြင်မှုအတွက်ဒီမိုကရေစီဆီနိုင်ငံနဲ့ဂျပန်က2016မှာပူးတွဲရန်ပုံငွေမှတ်တည်ပါတယ်
။အပြည့်ရဲ့ဒေသကဒီလူလူရဲ့ကျန်းမာရေးပညာရေးနဲ့လူမှုစီးပွားရေးမှာဖွံ့ဖြိုးလာအောင်လုပ်ဖို့နှစ်ဦးနှစ်ဖက်သဘောတူကြပါတယ်။သဘာဝပေါင်းဉာဏ်ထင်းထင်းကြီးတိုင်းလားစာပေရင်ကျင်းမှုထင်းထင်းမြင့်တင်ရေးဒေသဆိုင်ရာတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးဝိရစေဝါတိုက်ချက်ရေးပြည်တွင်းပြည်ပအလှူရှင်အဖွဲ့အစည်းတွေရဲ့အကူအညီရရှိရေးပြည်သူကိုအကျိုးဆက်ရောက်တဲ့စီမံကိန်းတွေမှာဒေသခံလူထုနဲ့သက်ဆိုင်ရာတိုင်းသားလက်နက်ကိုင်တွေနဲ့ညီနန်းဆောင်ရွက်ရေးစတာတွေကိုအပြည့်အစုံချုပ်မှသဘောတူထားပါတယ်။ဒါပေမဲ့လက်တွေ့အခြေအနေမှာတော့ဂျာကာလာအစီအစဉ်ကိုသက်ဆိုင်သူတွေကအမျိုးမျိုးအသေးအပေဖွင့်ဆိုနေကြတာတွေ့ရပါတယ်။ရွေချက်ပုံမှာလိုက်ပြီးကွဲပြားသွားကြပုံရပါတယ
်။တိုင်းရင်းသားလက်နက်ကိုင်တွေရဲ့အုပ်ချုပ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေကောင်းမွန်လာအောင်ဂျာကာလာအစီအစဉ်ကိုအကောင့်ထဲပို့ဖို့သဘောတူကြတာဖြစ်ပါတယ်။ဒါပေမဲ့တပ်မတော်ချုပ်ကိုင်တဲ့နေရာတွေဟာဂျာကာလာအစီအစဉ်အကောင့်ထဲပို့ဖို့အခက်အခဲရှိနေပါတယ်။အစိုးရနဲ့တပ်မတော်ပြင်ဆင်မှုရှိပြီးနိုင်ငံရေးစီရေးအာဏာရောထွေးတဲ့နေရာတွေမှာတော့ဂျာကာလာအစီအစဉ်ကိုအကောင့်တွေပေါ်နိုင်တယ်လို့ SK ဆောက်ဦးဆောင်တဲ့ရှင်ဦးအဖွဲ့ကဆိုပါတယ်။အပြည့်ရစာချုပ်လက်မှတ်ထိုးတဲ့တိုင်းသားတပ်ဖွဲ့နဲ့နိုင်ငံရေးအုပ်ချုပ်ရေးတာဝန်ကိုအသိအမှတ်ပြုထားတဲ့ဂျာကာလာအစီအစဉ်ကိုထောက်ခံအားပေးဖို့ရှင်ဦးအဖွဲ့ကတင်ပြထားပါတယ်
။ RCSS ရှမ်းအဖွဲ့ KNU ကရင်နဲ့မွန်ပြည်သက်ပါတီတွေဟာသူတို့နယ်မြေမှာအစိုးရတပ်ဖွဲ့လှုပ်ဆောင်နိုင်ရပါတယ်။သူတို့ထင်းချုပ်တဲ့နယ်မြေမှာတိုင်းသားဘာသာတင်ကြားပေးတဲ့စာတင်ကြောင်း2000ကျော်ရှိပါတယ်။ကျမကြီးတရားစီရင်ရေးစတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းလုပ်ပေးပါတယ်။အပြည့်အဝ NCA စာချုပ်လက်မှတ်မထိုးရသေးတဲ့ကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာလည်းတိုင်းသားတပ်ဖွဲ့တွေဟာအလားတူဝန်ဆောင်မှုတွေလုပ်နေပါတယ်။လက်နက်ကန်ပဋိပက္ခကြောင့်အိုးမဲအိမ်မဲဖြစ်သွားတဲ့ဒေသခံဒုက္ခသည်တွေကိုလည်းတိုင်းသားတပ်ဖွဲ့တွေကတတ်နိုင်သလောက်ကြီးစုစောင့်ရှောက်တယ်လို့ရှေ့ဦးအဖွဲ့ရဲ့စာရန်းမှာဖော်ပြပါတယ်။ဒါကြောင့်ရှိပြီးသားတိုင်းသားတပ်ဖွဲ့နဲ့ရသားအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့အစိုးရကကြံပေးထားပါတယ်။ဒါပေမဲ့ဂျာကာလာအစီအစဉ်ကိုအစိုးရကစိတ်ဝင်စားမှုနည်းနေပါလေ
။ဂျာကာလာအစီအစဉ်ကိုအကောင့်ထဲပေါ်လာဟာဒေသဆိုင်ရာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုလက်တွေ့ကျင့်သုံးတယ်လို့ဖြစ်နေတာမို့ Federal စနစ်ကိုအောက်ခြေကစပြီးတည်ဆောက်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။ကိုင်ရင်သားတပ်ဖွဲ့တွေနဲ့အကျိုးတူအရသာအဖွဲ့အစည်းတွေရဲ့အုပ်ချုပ်ရေးဝန်ဆောင်လုပ်ငန်းတွေဟာ Federal စနစ်တည်ဆောက်ရမှာအရေးပါတဲ့အုပ်ချုပ်စုဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတိုးတက်မှုမရှိရင်လည်းဂျာကာလာအစီအစဉ်ကိုအကောင့်ထဲပေါ်နိုင်ပါတယ်။ပုံစံတစ်ခုလေးကိုနေရာတကာမှာသုံးတဲ့အစီအစဉ်မဟုတ်ပါဘူး။တိုင်းရင်းသားတပ်ဖွဲ့တွေရဲ့အုပ်ချုပ်ရေးစနစ်နဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုအသိအမှတ်ပြုတာဟာယုံကြည်မှုတည်ဆောက်ရေးကိုအားပေးရာရောက်ပါတယ်။အစိုးရနဲ့တပ်ပေါ်မှာနိုင်ငံရေးစိတ်ဓာတ်ပြင်းထန်ကြောင်းပြတ်လာရတဲ့ရောက်ပါတယ်။ဂျာကာလာအစီအစဉ်တို့အကောင့်ထဲပေါ်ရင်ပေါ်နိုင်သလိုအပြာလာယုံကြည်မှုနဲ့ခိုင်မာလာမှာဖြစ်လို့ငြိမ်းချမ်းရေးဖြစ်စဉ်အတွက်အလွန်အလားအလာကောင်းကြောင်းသူ့ပြည်သူရှေ့ဦးရဲ့စာရန်မှာပေါ်ပြထားပါတယ်ခင်ဗျာ။